မရိကန်စိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။မြန်မာစစ်တပ်ဟာထင်ရှားတဲ့ခရီးရန်တင်းအောင်ဆရာကချင်တိုင်းရင်းသားခေါင်းဆောင်တူးကိုလျှို့ဝှက်ရုံးတင်စစ်ဆေးပြီးနောက်ထောင်ဒဏ်6နှစ်ချမှတ်ခဲ့တာကိုအမေရိကန်ပြည်ထောင်စုကစစ်တပ်ကဦးဆောင်ပြီးဖန်တီးထားတဲ့အကြမ်းဖက်ဝါဒဆွဲချက်တွေနဲ့တရားမဝင်အသွင်ပင်ဖွဲ့စည်းမှုစစ်ဆိုးရကိုဆန့်ကျင်ဖို့လှုံ့ဆော်မှုလို့သတ်မှတ်ပါတယ်။ခရီးရန်ပြက်ကလေးရဲ့အမျက်မျက်ဆုံးနေ့တွေကတစ်ခုဖြစ်တဲ့ Good Friday တန်ရှင်းတဲ့မဟာတောက်ကြနေကြီးကြောက်ရွံ့တဲ့ April 9ရက်နေ့မှာပဲတိတ်ခါတော်ရဆရာတော်ဒေါက်တာကလန်ဆန်ဆန်ကိုစီရင်ချက်ချခဲ့ပါတယ်။မေလ2ရက်နေ့မှာအဲ့ဒီတရားရုံးကပဲသူ့ရဲ့အယူခံဝင်မှုကိုပယ်ချခဲ့ပါတယ်။သူ့ကိုချွင်းချက်မရှိချက်ချင်းလွှတ်ပေးဖို့ American ပြည်တော်စုကတောင်းဆိုထားပါတယ်။တိတ်ခါတော်ရဒေါက်တာဆမ်ဆန်ဟာမြန်မာနိုင်ငံရဲ့ထိပ်တန်းဘာသာရေးခေါင်းဆောင်ပုဂ္ဂိုလ်တွေထဲကတဦးဖြစ်ပါတယ်။သူဟာကချင်နှစ်ချင်းခရီးရန်အဖွဲ့ရဲ့အကြံပေးပုဂ္ဂိုလ်ဖြစ်သလိုအဲ့ဒီအဖွဲ့မှာဆယ်စုနှစ်တခုကြာဥက္ကဋ္ဌနဲ့ထွေထွေတွေးရမှုတာဝန်တွေထမ်းဆောင်ခဲ့ပါတယ်။သူဟာကချင်မျိုးသားအတိုင်းပင်ခံလွှတ်တော်ရဲ့ဥက္ကဋ္ဌလည်းဖြစ်ပါတယ်။တိတ်ခါတော်ရဒေါက်တာဆမ်ဆန်ဟာဘာသာပေါင်းစုံကလူများအတွက်ဘာသာရေးလွတ်လပ်ခွင့်အပါအဝင်လူအခွင့်အရေးအတွက်ထောက်ခံအားပေးသူဖြစ်ကြော်ကြားသူဖြစ်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအလုပ်တွေကြောင့်လည်းသူ့ကိုလူသိများပါတယ်။2022ခုနှစ်အောက်တိုဘာလတုန်းကဖားကန့်မြို့နယ်မှာစစ်တပ်ကလေကြောင်းတိုက်ခိုက်မှုကြောင့်လူ60သေဆုံးခဲ့ရပြီးအဲ့ဒီဖြစ်စဉ်မှာထိခိုက်သေဆုံးဒဏ်ရာရရှိသူတွေအတွက်ကျမကြီးဆောင်းရှောက်မှုရရှိရေးနဲ့ဇဗနာအခမ်းအနားတွေပြုလုပ်နိုင်မှုညှိနှိုင်းဆောင်ရွက်ပေးခဲ့ပြီးနောက်ပိုင်းမှာသေဆုံးသူတွေအတွက်ကချင်ပြည်နယ်မြို့တော်မှာဆူတောင်းပွဲပြုလုပ်ပေးခဲ့ပါတယ်။ကြေညာချက်တစ်ခုမှာအမေရိကန်နိုင်ငံသားဌာနဒုတိယပြောခွင့်ရဗေးဒန်ပတေးကမြန်မာပြည်ကရက်ဆက်ချမ်းချုပ်တဲ့စစ်ဆိုးရဟာဒေါက်တာဆမ်ဆန်ရဲ့ရဲရင့်တဲ့လှုပ်ဆောင်မှုတွေအတွက်ပြတ်မှတ်ထားနေတယ်လို့ပြောခဲ့ပါတယ်။တိတ်ခါတော်ရဒေါက်တာဆမ်ဆန်ဟာကချင်ခရီးရန်များနဲ့မြန်မာနိုင်ငံတဝင်းလုံးရှိခရီးရန်ဘာသာဝင်တွေအတွက်ငြိမ်းချမ်းရေးကြိုးပမ်းအားထုတ်မှု၊မူရစေဝါပပျောက်ရေး၊တရားမျှတမှုနဲ့တာဒူညီမျှရေး၊နေရက်စွန့်ခွာထွက်ပြေးနေရတဲ့ကချင်လူမျိုးတသိန်းကျော်ဆန္ဒအလျောက်ဘေးကင်းလုံခြုံစွာနဲ့နေရက်ပြန်နိုင်ရေးကူညီဆောင်ရွက်ပေးရေးဒီမှာသူ့ရဲ့တင်းဥစီယာဘွားကိုမြှုပ်နှံထားပါတယ်။အမေရိကန်နိုင်ငံသားဌာနရဲ့နောက်ဆုံးထုတ်ပြန်ထားတဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာ1996ခုနှစ်ခေတ်ကမြန်မာနိုင်ငံဟာလွတ်လပ်စွာကိုယ်ွယ်ယုံကြည်ခွင့်ပေါ်ပြင်းပြင်းထန်ထန်ချိုးဖောက်နေခြင်းကြောင့်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အဲ့ဥပဒေ1998အရဘာသာရေးလွတ်လပ်ခွင့်အထူးစိုးရိမ်ရတဲ့နိုင်ငံအဖြစ်သတ်မှတ်ခံရပါတယ်။2021ခုနှစ်နိုဝင်ဘာလ15ရက်နေ့မှာလည်းနိုင်ငံသားရေးဝန်ကြီးဌာနကမြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်အထူးစိုးရိမ်ရတဲ့နိုင်ငံစီးရင်မှာပြန်လည်သတ်မှတ်ခဲ့ပါတယ်။တိတ်ခါတော်ရဆရာတော်ဒေါက်တာဆမ်ဆန်ပေါ်ပြင်းထန်ရက်စက်စွာစီရင်ချက်ချခဲ့တာကအဲ့ဒီလိုသတ်မှတ်ချက်နဲ့ထိုက်တန်ကြောင်းပြတ်သားနေပါတယ်မြမပြည်တွင်းကဘာသာရေးဆောင်ရွက်သူတွေလူမှုအတိုင်းဝန်းတွေနဲ့ဖျားချောင်းတွေပေါ်ဖိနှိပ်မှုတွေရပ်တန့်မှုနဲ့အကြမ်းဖက်မှုတွေအဆုံးသတ်ဖို့စစ်ဆေးရကိုကျွန်တော်တို့တိုက်တွန်းပါတယ်လို့ဒုတိယပြောရေးဆိုခွင့်ရှိသူပတေးကပြောပါတယ
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ